အငင်းပွားပဲဖြစ်နေပြီးတော့ကန်ကွက်တာတွေနဲ့ရင်ဆိုင်ထားရတဲ့ကချင်ပြည်နယ်မြစ်စုံဆဲစီမံကိန်းကိုတရုတ်ဘက်ကဖျက်သိမ်းမယ်ဆိုရင်အပြန်အလှန်အနေနဲ့ရင်းနှက်စိတ်ကက်နဲ့စီးပွားရေးစင်ကြံတစ်ခုအစားထိုးတောင်းလာနိုင်ကြရှိတယ်လို့တရုတ်မြန်မာစစ်ဆန်ရေးလေလာဆောင်ကြည့်သူတွေကသုံးသပ်ကြပါတယ်။သမရဦးထင်ကျော်ရဲ့တရုတ်နိုင်ငံခီးစဉ်အတွက်မှာမြစ်စုံဆဲစီမံကိန်းကိစ္စဆွေးနွေးပဲရှိပြီးတော့ဖျက်သိမ်းပစ်ဖို့တရုတ်ဘက်ကပြောထားတဲ့အကြောင်းသတင်းတွေထွက်နေချိန်မှာအခုလိုသုံးသပ်ကြတာဖြစ်ပါတယ်။အပြည့်အစုံကို VOA မြန်မာပိုင်းသတင်းတော်ကိုမိုးစောကတင်ဆက်ထားပါတယ်။
တရုတ်နိုင်ငံသမ္မတရှီကျင်းပင်ရဲ့ဖိတ်ကြားချက်အရတွားရောက်တဲ့သမ္မတဦးထင်ကျော်ရဲ့တရုတ်နိုင်ငံချစ်ကြည်ရေးပထမဆုံးအကြိမ်ခီးစဉ်ကိုဒီကနေ့စတင်တာဖြစ်ပါတယ်။အငင်းပွားပွဲဖြစ်နေတဲ့မြေဆုံရေကာတာစီမံကိန်းကိုနှစ်နိုင်ငံအပြန်အလှန်ကြိုးရှိစေမဲ့ပူးပေါင်းဆောင်ရွက်မှုတွေနဲ့မှန်မှန်ကန်ကန်ဖြေရှင်းမှာဖြစ်တယ်လို့ဒီခီးစဉ်မစတင်မီမှာတရုတ်နိုင်ငံကြားရဲ့ဝန်ကြီးဌာနပြောခွင့်ရသူကပြောဆိုခဲ့တာပါ။ဒီပေါ်မှာမြေဆုံစီမံကိန်းကိုဖျက်သိမ်းပွဲရှိကြောင်းတရုတ်မြန်မာဆက်ဆံရေးအပေါ်လေးလာစောင့်ကြည့်နေတဲ့ဒေါက်တာခင်စောဝင်းကတုံ့တက်ပါတဲ့
ဒီကိစ္စကတော့ဒီလိုလုတ်တင်လဲဆိုတိုက်တွန်းနေတာကြားပြီလေဆိုတော့ဒီဘက်ကလုံးဝမစားပြုတ်ပြီဘက်ကပဲသူကတစ်ဖက်သားပေါ့လေ unilaterally ပေါ့သူအနေနဲ့နောက်ဆုတ်ပေးပုံပုံစံမျိုးဥပေါ်နေတယ်လေဒါဆိုတော့ဖက်ရှားပေးလိုက်ပြီဖြစ်သွားတာပေါ့ဒီစားဟိဒီအကြောင်းတော့အခက်အခဲကအများကြီးတွေ့နေရတယ်နိုင်ငံရဲ့ဆက်ဆံရေးကတုံ့ဆိုင်နေတယ်လေတုံ့ဆိုင်နေတော့ပြန်ပြီးတော့ဒါစဖို့ကလည်းအခက်အခဲအများကြီးရှိရဲဆိုတော့ကျုပ်ပြည်ကသူ့အနေနဲ့ဒီဥစ္စာကိုသူကရပ်ဆိုင်ပြီးတော့တခြားဒီရင်းနှီးမြှုပ်နှံမှုလုပ်ငန်းတွေပေါ့လေအပေါ်အဖြစ်စားဆောက်လုပ်ရေးလုပ်ငန်းတွေကိုသူ့အနေနဲ့ကတော့ထပ်ပြီးကန့်ထားနိုင်မယ်လို့တော့အခုထင်ရတယ်နော
်ဒီလိုတောင်းဆိုလာနိုင်ပွဲရှိတာတွေကိုဒေါက်တာခင်စောဝင်းကအခုလိုဆက်ပြောပါတယ
်ဟိုကြားနေတာကတော့ကျုပ်ပြည်ကစိတ်ကမ်းတစ်ခုနောက်တစ်ခုဆိုကြည့်နေတယ်ကျန်တဲ့ဆိုင်ကမ်းပေါ့လေသူစီကကြားလာကအဲကြောက်ပြတော့အမှန်တမ်းကောင်းပါလေ infrastructure အရပေါ့လေကောင်းပါဒါပေမဲ့တခိုင်းပြင်းနေဟာတဲ့မတည်ငြိမ်ဘူးတဲ့ဟိုဒီတန်းဝင်းနဲ့ရင်းနံကိုတော့ပို့လို့ရတာပေါ့ဒါပေမဲ့အဲ့ညမှာသွားပြီးတော့ unique နာမည်ကုမ္ပဏီကအမှန်တမ်းနဲနေတယ်ဆိုတော့သူတို့အနေနဲ့ကဒီကြောက်ပြကိုဒီတိုင်းပဲထားနိုင်အောင်ဒါပေမဲ့ဒီကပို့တော့အလုပ်ဖြစ်ပြီးတော့အကျိုးရှိမယ်သူတို့စိတ်ကမ်းတစ်ခုကြည့်နေတယ်ဟုတ်လားနော်နောက်တစ်ခုကဒီစီးပွားရေးစင်ကြံကြီးပေါ့လေနော်ဆိုတော့ BCM ကိုခေါ်တယ် BCM ဆိုတာဘင်္ဂလားဒေ့ရှ်ရဲ့တရုတ်ကအိန္ဒိယနဲ့မြန်မာလေးနိုင်ငံပေါ့အဲ့ဒါကိုလည်းတရုတ်ကသူကလွတ်ဖို့ဆိုဆိုင်းပြနေပြီ
ဒေါက်တာခင်စောဝင်းဟာတရုတ်နိုင်ငံရဲ့ဖိတ်ကြားချက်အရနှစ်ကြိမ်တွားရောက်ခဲ့ပြီးမြစ်ဆုံရေးပါဝင်တရုတ်မြန်မာဆက်ဆံရေးရဲ့အနာဂတ်ကိုဆွေးနွေးပြောဆိုခဲ့သူလည်းဖြစ်ပါတယ်ပြီးခဲ့တဲ့နှစ်ကတော့မြစ်ဆုံစီမံကိန်းအစအခြားအသေးစားရေအားလျှပ်စစ်စီမံကိန်းတစ်ခုတည်ဆောက်ရေးကိုဆွေးနွေးတာတွေရှိခဲ့ဘူးကြောင့်လည်းဒီလိုစီမံကိန်းတွေတည်ဆောက်မယ်ဆိုရင်လူထုကိုအူဆုံးချပြတဲ့တယ်လို့တရုတ်မြန်မာနယ်စပ်ဒေသကလက်နက်ကင်ပြပခတွေကိုလည်းထည့်သွင်းစဉ်းစားဖို့လိုအပ်ကြောင်းထောက်ပြပါတယ်။အမျိုးသားဒီမိုကရေစီအင်အားစုပါတီဥက္ကဋ္ဌဦးကမောင်ဆွေကတော့မြစ်ဆုံရေးနဲ့ပတ်သက်ပြီးနှစ်နိုင်ငံဆက်ဆံရေးကောင်းအောင်လေးထားဆောင်ရွက်ဖို့လိုတယ်လို့နိုင်ငံအကျိုးစီးပွားအတွက်လည်းချင်းချင်းဆောင်ရွက်ဖို့လိုအပ်ကြောင်းတုံ့တက်ပါတယ်
။တရုတ်နိုင်ငံနဲ့ပတ်သက်လို့ရှိရင်ကိုတို့ကတတိနည်းနည်းထားပြီးပြောရတဲ့အပိုင်းတွေရှိတယ်။ဘာလို့တရုတ်နိုင်ငံနဲ့ဒီအမေရိကန်နိုင်ငံနဲ့ကလည်းဘူရောဆန်မှာတင်းရှင်းနေဖြစ်နေတယ်လေ။အဲ့ဒီကတော့ကိုယ်နိုင်ငံနဲ့နိုင်ငံတကာနဲ့ဟိုတင့်တင့်ပြတ်တော့အောင်ပေါင်းရမယ်အနေထားနိုင်ငံရဲ့ဇက်ခုံပေါ်ကိုတက်လာတာမကြာသေးတဲ့အခါကျတော့အင်းတန်တမန်ကြီးကဒီဟာကောမလဲကျနာပြည့်စရာကြီးဟိုတော့သူကသူတိကျချောင်ချဖို့လိုတာပေါ့ဒါဒါမင်းလဲနိုင်ငံကျူးစီးပွားနဲ့ပတ်သက်လို့ရှိရင်မြို့သားကျူးစီးပွားနဲ့ပတ်သက်ရင်တော့ဟိုချင်းချင်းချင်းချင်းဟိုပြောနိုင်တဲ့ဟာကိုပြောဖို့လိုပါလိမ့်
မြစ်ဆုံစီမံကိန်းကိုဆက်လက်ပြီးတည်ဆောက်မယ်မဆောက်ဘူးဆိုတာကိုတော့ကောင်းကျိုးဆိုးပြစ်တွေကိုနိုင်ငံတကာပညာရှင်တွေရဲ့လေ့လာသုံးသပ်ချက်ရယူပြီးမှဆုံးဖြတ်သင့်ကြောင်းပြောပါတယ်။ကချင်ပြည်နယ်အတွင်းမှာဆောင်ရွက်မဲ့ရေအားလျှပ်စစ်စီမံကိန်းတွေကိုဆက်လက်ဆောင်ရွက်သင့်မသင့်နဲ့ပတ်သက်ပြီး AR မြစ်ဆုံမြညာမြေဝန်းရေအားလျှပ်စစ်စီမံကိန်းများလေ့လာစီစဉ်သုံးသပ်ရေးကော်မရှင်ကို2016ခုနှစ်ဩဂုတ်လမှာသမ္မတဦးထင်ကျော်ကဖွဲ့စည်းခဲ့ပါတယ်။ဒီကော်မရှင်ကစီမံကိန်းတွေကိုအမျိုးသားအကျိုးစီးပွားတိုးတက်ရေးကိုအခြေခံပြီးနိုင်ငံတော်နဲ့ပြည်ပရင်းနှီးမြှုပ်နှံသူတို့နှစ်ဦးနှစ်ဖက်အကျိုးဖြစ်ထွန်းစေမဲ့နည်းလမ်းတွေရရှိစေမဲ့အချက်တွေကိုလေ့လာသုံးသပ်အကြံပြုဖို့ကိုလည်းညွှန်ကြားခဲ့ပါတယ်ခင်ဗျာ။